ရုရှားစကားပြောယူကရိန်းအရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေနဲ့ယူကရိန်းတပ်ဖွဲ့တွေကြားဒီကနေ့စနေနေ့မှာအပြစ်ခတ်ဆက်လက်ရစဲထားကြပါတယ်။ဒါပေမဲ့တချို့နေရာတွေမှာအပြစ်ခတ်ရစဲရေးအပေါ်ချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲမှုတွေရှိနေပါတယ်။ဒီဒေါ်တွင်တကယ်လို့ဥရောပသမဂ္ဂအနေနဲ့ရုရှားနိုင်ငံပေါ်နောက်ထပ်စီးပွားရေးပိတ်ဆို့တန်ခတ်မှုတွေလုပ်မယ်ဆိုရင်တော့ဒီအပေါ်တုံ့ပြန်ရလိမ့်မယ်ဆိုပြီးရုရှားကပြောပါတယ်။ယူကရိန်းခွဲထွက်ရေးသဘုံတွေကိုရုရှားတွေကထောက်ပံ့ကူညီပေးနေတဲ့အတွက်ရုရှားပေါ်ဖိအားပေးတဲ့အနေနဲ့စီးပွားရေးတန်ခတ်မှုလုပ်ခဲ့တာပါ။တနင်္လာနေ့မှာနောက်ထပ်စီးပွားရေးတန်ခတ်မှုတစ်တွေစတင်မှုရှိနေပါတယ်။ရုရှားနိုင်ငံပေါ်နောက်ထပ်ရည်မှုတွေလှုပ်လာရင်တော့ဒီပေါ်တုံ့ပြန်သွားမှာကိုတန်လျာရှိစရာမလိုဘူးဆိုပြီးတော့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။ဘလို့လက်တုံ့ပြန်မယ်ဆိုတာကိုတော့အသေးချာပြောဆိုမထားပါဘူး။ဥရောပသမဂ္ဂအနေနဲ့ယူကရိန်းအရှေ့ခြမ်းမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ကူညီတာအကောင်းဆုံးဖြစ်လိမ့်မယ်ဆိုပြီးတော့လည်းကြေညာချက်မှာဖော်ပြထားပါတယ်။အပြစ်ကရစေးတည်မြဲဖို့မျှော်လင့်တယ်လို့တစ်ဖက်မှာတန်တရားရှိတဲ့အကြောင်းလဲအမေရိကန်သမ္မတဥဘာမားကတောက်ကြနေတုန်းကပြောပါတယ်။ယူကရိန်းနယ်စပ်မှာနောက်ထပ်ပြည်ပခတွေထပ်ဖြစ်လာအောင်မယ်ဆိုရင်တော့အနောက်နိုင်ငံတွေအနေနဲ့နောက်ထပ်စီးပွားရေးပိတ်ဆို့တန်ခတ်မှုတစ်တွေလုပ်မယ်အကြောင်းလဲသမ္မတဥဘာမားကအလေးထားပြောကြားသွားပါတယ်။